ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအစိုးရကနေကောင်းကောင်းမကင်တွေနိုင်တာကိုမကျေနပ်တဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူနဲ့ရဲတွေအကြားဘန်ကောက်မြို့မှာစနေနေ့ကအဓိကရုံးဖြစ်ပွားခဲ့ပါတယ်ဆန္ဒပြသူလူငယ်တဦးကတော့ထိုင်းဝန်ကြီးချုပ်နှုတ်ထွက်ပေးစေခြင်းနဲ့လို့ပြောပါတယ်လူတွေကအခုထိစေမထုတ်ရသေးတယ်လို့နိုင်ငံစီးပွားရေးကိုလည်းတိုးတက်လာစေခြင်းနဲ့အ ော်တယ်လို့ဒီလူငယ်ကပြောပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်အိုချာယုံရှိရအစိုးရအိမ်တော်ကိုချီတက်ဖို့အတွက်ကြိုးစားတဲ့ဆန္ဒပြသူတွေကိုရဲတွေက Victory ကြောက်တိုင်နာမှာလမ်းကိုပိတ်ဆို့တားဆီးပြီးမျက်ရည်ဘုံတွေ rubber ကြီးတွေမိသက်ပိုက်တွေနဲ့ပက်ပြီးဖြုတ်ခွဲခဲ့တာဖြစ်ပါတယ်။ရဲတပ်ဖွဲ့ပြောခွင့်ရကတော့မျက်ရည်ဘုံတွေ rubber ကြီးတွေတုံးရတာဟာအရှင်တွေကိုထိန်းနိုင်မှုဖြစ်ကြောင်းနဲ့ဆန္ဒပြသူတွေဘက်ကပင်ပေါင်မိခိုးဘုံတွေကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့လည်းသတင်းတောက်တွေကိုပြောပါတယ်။ဆန္ဒပြသူဒါဇင်နဲ့ခြီးပြီးတော့မော်တော်ဆိုက်ကယ်တွေအရေးပေါ်လူနာတင်ကားတွေနဲ့တဲထုတ်သွားတာကိုလည်းတွေ့ရပါတယ်။အေယဝံအရေးပေါ်ဌာနကတော့အ ਨੇ စုံအရက်သား2ဦးနဲ့ရဲ3ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးသူဟာလူရေ66တန်းကျော်မှာ6ရာခိုင်နှုန်းလောက်ပဲရှိသေးတယ်လို့ဘန်ကောက်ပအဝင်ဒေသအများစုအတွက်ညမထွက်ရအမိန့်နဲ့အတူကိုဗစ်အတွက်လော့ဒ်ဒေါင်းချကန့်သက်ထားတာဖြစ်ပါတယ်။